ကျမတော်မူပါစတူတော်မောင်ရေပြီးကြတဲ့ရက်ကငါလမ်းလျှောက်ထွက်ရင်တင်ငန်းကျွန်းကြိုက်ကဆန့်ဖရာမြောက်ဖက်မုတ်ဘက်ကိုရောက်သွားခဲ့တယ်။အဲ့ဒီမှာဖရာပရဝုံအတွင်းမြင်ငွင်းတစ်ခုကိုအမှတ်မထင်တွေ့လိုက်ရတယ်။အမျိုးသမီးတစ်ယောက်ကယာနဲ့ချီပြီးရှိနိုင်မဲ့ခွေးလေခွေးလွင့်တွေကိုအိုးကြီးအိုးငယ်တွေနဲ့ချက်ပြုတ်ထားတဲ့ခွေးစာတွေကိုကျွေးမွေးနေတာပါပဲ။ဒါကိုကြည့်ပြီးခွေးချစ်သူတွေနဲ့ခွေးလေခွေးလွင့်တွေကိုနှိမ်နင်းဖို့လှုံ့ဆော်သူတွေကြားအငင်းပွားကြတာကိုပြန်ပြီးအမှတ်ရမိပါတယ်။ခွေးချစ်သူတွေဟာစီပင်သာယာကခွေးလေခွေးလွင်းတွေကိုအစိတ်ချတပ်ဖြတ်နေတာကိုကန့်ကွက်တဲ့အနေနဲ့မေလ28ရက်နေ့မှာမြို့တော်ခမ်းမရှိမှာဆန္ဒဖော်ထုတ်ခဲ့ကြတယ်။ဒါပေမဲ့လည်းတာဝန်မြူပဲစနစ်တကျမွေးထားတာမဟုတ်တဲ့ခွေးလေခွေးလွင်းတွေကြောင့်ခွေးယူပြန်ရောဂါတွေအဖြစ်များလာပြီးလူတွေရဲ့အသက်အန္တရာယ်ကိုအမှန်တကယ်ချိန်းချောက်လာတဲ့အနေအထားကလည်းငြင်းလို့မရပြန်ပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရကမ္ဘာပေါ်မှာ15မိနစ်ကိုလူတစ်ယောက်နှုန်းခွေးယူပြန်ရောဂါနဲ့သေဆုံးနေရပြီးမြန်မာနိုင်ငံဟာလည်းခွေးယူပြန်ယောဂအဖြစ်အများဆုံးနိုင်ငံအစင်းထဲမှာပါနေပါတဲ့။တကယ်တော့ခွေးယူပြန်ယောဂဟာခရစ်တော်မပေါ်ခင်လွန်ခဲ့တဲ့ BC 23ရာစုကတည်းကရှိနေခဲ့တာပါငါတူ။ခွေးယူပြန်ယောဂပို့ဖို့တော့1885ခုနှစ်မှာစတင်တွေ့ရှိခဲ့ပြီးကာကွယ်ဆေးကိုတော့1980ခုနှစ်မှာဖော်ဆက်နိုင်ခဲ့တယ်။ Rabies လို့ခေါ်တဲ့ virus ပိုးကခွေးကိုက်ခံရတဲ့သူကိုခွေးသေးရည်တွေကနေတဆင့်ကိုယ်တွင်းကိုဝင်ရောက်သွားစေပြီးဥနောက်ကိုရောင်ရမ်းပျက်စီးသွားစေတာပါခွေးယူပြန်ယောဂါဟာကာကွယ်လို့ပဲရပြီးတကယ်ယောဂါဖြစ်ပွားနေပြီဆိုရင်တော့တရားရာဂိုင်နှုန်းကုရနတ်ထိဆေးမရှိသေးပါဘူးယောဂါပြိုးရက်ကတခါတရံ3လကနေတစ်နှစ်လောက်ထိကြာနေတတ်တာမို့ခွေးကိုက်ခံရတာတပတ်လောက်ကြာတာနဲ့ခွေးယူပြန်ယောဂါမဖြစ်တော့ဘူးဆိုပြီးပော့ဆမနေသင့်ဘူးပေါ့ခွေးကိုက်ခံရတာနဲ့ခွေးယူပြန်ကာကွယ်ဆေးကိုထိုးသင့်ပါတယ်ယောဂါရှာဖွေလေ့လာရေးအဖွဲ့ရဲ့တွေးရှိချက်အရရန်ကုန်မြို့မှာရှိတဲ့ခွေးလင်ခွေးလွင့်တော်တော်များများဟာခွေးယူပြန်ယောဂပိုးမချခဏတွေ့နေရပါတဲ့။စီပင်သာယာရဲ့အစင်းပြူးစုချက်အရရန်ကုန်တိုင်းဒေသကြီးတစ်ခုထဲမှာတင်ခွေးလေခွေးလွင့်အရေအတွက်38,000ကျော်လောက်ရှိပြီးတစ်နှစ်ကို9,000ကျော်လောက်မျိုးပွားနေတယ်လို့သတင်းစာတွေထဲမှာဖတ်ရပါတယ်ငါတို့။ခွေးလေခွေးလွင့်အရေအတွက်တွေများပြားလာတာနဲ့အမျှခွေးယူပြန်ယောဂါတွေကြောင့်တေဆုံးရတဲ့သူအရေအတွက်ကလည်းဒဇနဲ့ဒဇပို့ပြီးများပြားလာပါတယ်။ခွေးယူပြန်ကာကွယ်ဆေးကလည်းကြက်9,000လောက်ကျတဲ့နာကြောင့်ခွေးကိုက်ခံရသူတိုင်းထိုးနိုင်တဲ့အခြေအနေထားမရှိသေးပါဘူး။နိုင်ငံခြားတိုင်းပြည်တွေမှာတော့ခွေးတွေကိုမှတ်ပုံတင်လုပ်ထားရပြီးမှတ်ပုံတင်တွေကိုခွေးတွေရဲ့လယ်ဘင်းမှာချိတ်ဆွဲထားကြတယ်။မှတ်ပုံတင်လုပ်မထားတဲ့ခွေးတွေခွေးလွင့်တွေကိုတာဝန်ရှိတဲ့သူတွေကဖမ်းဆီးပြီးခွေးတွေကိုထိန်းသိမ်းပြုစုတဲ့ဂေဟာကိုပို့လိုက်ကြတယ်။ငါတို့နိုင်ငံမှာတော့အစိုးရအဖွဲ့အစည်းကတီထောင်ထားတဲ့ဂေဟာမျိုးတော့မရှိသေးပါဘူးတရိသန်ချစ်သူတွေတပိုင်းတနိုင်အစပြိုးလုတ်ကင်နေတဲ့ဂေဟာမျိုးတော့ရှိနေပြီလို့ကြားရတယ်ဒါကိုအစိုးရကအကူအညီပံ့ပိုးပေးနိုင်ရင်ပူပြီးကောင်းပါလိမ့်မယ်ငါတူအစိတ်ကြွေးတက်တာတဲ့အဲ့ဒီလိုဂေဟာမျိုးများများထောင်နိုင်အောင်အကူအညီပံ့ပိုးပေးတာကပူပြီးထိရောက်လိမ့်မယ်လို့ထင်ပါတယ်သားဆက်ချားဖို့အတွက်ကတော့ခွေးတကောင်အတွက်ကိုကြက်4,000လောက်ကုန်ကြမှာဖြစ်တဲ့အတွက်ခွေးကောင်ရေ2-3ကြီးပါရှိတဲ့ရန်ကုန်တမြို့တည်းအတွက်တောင်အစိုးရအတွက်ဘတ်ဂျက်အလုံးလောက်မရှိနိုင်ပါဘူး။ခွေးတွေကိုအစိတ်ကြွေးတက်ဖို့ကလည်းဗုဒ္ဓဘာသာကိုကိုးဝယ်တဲ့နိုင်ငံတကာနိုင်ငံဖြစ်နေတာမို့မလုတ်သင့်မလုတ်ထိုက်တဲ့အပြင်တရိတ်ဆန်ချစ်သူများအသင်းကလည်းကန့်ကွက်ထားတာမို့အဆင်မပြေလပါဘူး။ဒါကြောင့်ခွေးလေခွေးလင်းတွေအတွက်ထိမ့်သိမ်းစောင့်ရှောက်ပေးမဲ့ဂေဟာမျိုးကိုအစိုးရနဲ့ NGO အဖွဲ့အစည်းပုဂ္ဂလိကအဖွဲ့အစည်းတွေပူးပေါင်းပြီးတက်ညီလက်ညီဆောင်ရွက်ကြဖို့လိုအပ်နေပါပြီ။တရိတ်ဆန်ချစ်သူတွေဘက်ကလည်းချစ်နေုံအစာကျွေးနေုံတစ်ခုတည်းနဲ့မလုံလောက်ပဲကိုမွေးထားတဲ့ခွေးတွေအတွက်တာဝန်ယူပေးဖို့လိုအပ်ပါတယ်ခွေးတွေကိုကာကွယ်ဆေးထိုးပေးဖို့စနစ်တကျစည်းကမ်းရှိရှိမွေးမြူဖို့ကိုခွေးကလူတယောက်ကိုကြိုက်မိရင်တာဝန်ယူဆေးကုသပေးဖို့လည်းလိုအပ်ပါတယ်ဒီလိုမှတာဝန်မယူနိုင်ရင်မမွေးတာအကောင်းဆုံးပါပဲရန်ကုန်မြို့တော်ဝန်ကလည်းခွေးတွေကိုတာဝန်ယူနိုင်မှမွေးကြပါလို့ပြောခဲ့ပူပါတယ်ကိုအစာကျွေးနေတဲ့ခွေးကလမ်းမော်ကခွေးဖြစ်နေပေမဲ့တယောက်ယောက်ကရိုက်နှက်လိုက်ရင်အိမ်ထဲကနေထွက်ပြီးရန်တွေးတက်ပေမဲ့တယောက်ယောက်ကိုကြိုက်သွားရင်တော့မသိကျင်အောင်ဆောင်ပြီးတာဝန်မြူတက်တာမျိုးတော့မဖြစ်သင့်ဘူးပေါ့တရိษံတွေကိုအမှန်တကယ်ချစ်တဲ့ပရာဟိတတရိษံချစ်သူများအသင်းတွေများများပေါ်ပေါက်လာပြီးကိုမိုးတဲ့တရိษံတွေအပေါ်မှာလည်းတာဝန်ယူတတ်တဲ့စိတ်မျိုးထားရှိနိုင်ကြပါစေလို့ဆုတောင်းရင်းဒီတစ်ပတ်အတွက်ဏီကုန်းချုပ်လိုက်ပါစေငါတူမင်းရဲ့ချစ်လာစွာသောအဖဆန်နီဦး